Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်နိုဝင်ဘာလ29ရက်ဗဒူးနေ့ညနေခင်းဖီဝေးစီစဉ်တွေကိုအမေရိကန်ပြည်အောင်စီမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီသန်စမဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ပုံရဲမင်းကြီး Francis ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရခိုင်ရန်ကုန်မြို့မှာဒီနေ့တရားဟောရမှာတော့ရင်ရင်ပြန်လည်တင်ပြရေးတိုက်တွန်းမိန့်ကြားသွားပါတယ်။အမေရိကန်ပြည်ထောင်စုထိရောက်နေတယ်လို့ဆိုရဲတိုက်ချင်းပြင်ပထိတ်တပ်မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကထပ်မံပြစ်လို့ဆန်းတက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူချင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမယ်ဒီမှာမြန်မာနိုင်ငံကိုရောက်နေတဲ့ပုံဟန်မင်းကြီး Francis က
So che molti in Myanmar portano le ferite della violenza sia visibile che
စစ်ပွဲတွေပြည်ခါရရဲ့တံကိုခံနေရတဲ့သူတွေရှိတဲ့မြန်မာနိုင်ငံမှာမုန်တီးမှုတွေညှင်းပယ်ခံရမှုတွေကိုချက်ချင်းမြစ်တာနဲ့အောင်မြင်ကျော်လွှားနိုင်မယ့်အကြောင်းအခုလိုမိန့်ကြားသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ထားဒါပြင်ပိုယဟန်မင်းကြီး Francis ကကချင်ဒုက္ခသည်တွေရေးနဲ့ပတ်သက်ပြီးတော့ကချင်ကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံတဲ့အကြောင်းပြင်ပြည်ခါရကြောင့်ထိခိုက်လာတဲ့ရခိုင်ပြည်တွေကစပားစိုက်ပျိုးရေးအကြောင်းစတွေကိုလည်းဒီညနေမှာနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တင်တွေကိုကိုအောင်လေးဦးနဲ့နန်းလာတို့ကကြီးညာပေးပါပ
ါကက်သလစ်ခရစ်ယာန်သာသနာပိုင်ပုံရဲမင်းကြီး Francis ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောရမှာတော့ငင်းချင်ရေးပြန်လည်တင့်မြတ်ရေးတိုက်တွန်းမိန့်ကြားသွားပါတယ
် So che molti in Myanmar portano le ferite della violenza sia visibile che
မြန်မာနိုင်ငံမှာချက်ပမှုရဲ့ဒဏ်ရာဒဏ်ချက်တွေရရှိခံစားနေရသူအများအပြားရှိနေတယ်ဆိုတော့သိရှိကြောင်းနဲ့မြင်နိုင်တာရောမမြင်နိုင်တဲ့ဒဏ်ရာဒဏ်ချက်တွေကိုအမျှော်မြင်ရှိရှိတုံ့ပြန်ကူစားဖို့လိုအပ်ကြောင်းနဲ့ဒေါသတွေလက်စားချင်မှုတွေနဲ့ဒဏ်ရာတွေကိုကူစားတာယေရှုခရစ်တော်ရဲ့လမ်းစဉ်မဟုတ်တဲ့အကြောင်းပုံရံမင်းကြီးတိုက်တွန်းမိန့်ကြားသွားတာဖြစ်ပါတယ်။ရန်ကုန်မြို့ဂျက်ဆန်ဝင်းကပုံရံမင်းကြီးရဲ့တရားပွဲကိုနားထောင်မှုတွေမြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ဘာသာဝင်ထောင်နဲ့ချီပြီးမင်းညာရဲကကြိုတင်ဆောင်ဆိုင်နေကြတာပါ။ပုံရံမင်းကြီး Francis ကမင်းတို့ကလည်းနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြီးနဲ့တွေ့ဆုံခဲ့ပြီးတရားဟောကြားရမှာမြန်မာနိုင်ငံမှာငင်းချိုင်းရေးနဲ့ပြန်လည်တင့်မြတ်ရေးအတွက်အလေးထားတိုက်တွန်းတော်ပါတယ်။ပုံရံမင်းကြီးရဲ့ခီးစဉ်တွင်နိုင်ငံကအာယုံဆက်ခံနေရတဲ့ရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်လို့အာယုံဆက်ပြောတာမျိုးမရှိဘူးဆိုပြီးလူ့ခွင့်ရေးလှုပ်ရှားသူတွေကတော့ဝေဖန်ခဲ့ကြတာပါ။ဒေါက်တာဆက်စုကြီးကတော့ရခိုင်ပြည်နယ်အချက်အလက်ကိုမြန်မာစိုးရကငင်းချိုင်းရေးဖြစ်ရှင်းသွားမယ့်အကြောင်းပုံရံမင်းကြီးရဲ့မိန့်ခွန်းမတိုင်မီမှာပဲပြောကြားတော်ပါတယ်။ပုံရံမင်းကြီးကဒီကနေ့ရန်ကုန်မြို့မှာပဲတန်ကန်နာရကဆရာတွေနဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံအနှံ့ပြားကကက်သလစ်ခရစ်ယာန်ဂါယုံဆရာတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နောက်ပါမှာတော့ရခိုင်ပြည်နယ်ကပြည်ပတဲ့ကြောင့်တိုင်းနယ်ချီရဲ့ဒုက္ခသည်တွေဖပြေးခုံလုံးနေရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရံမင်းကြီးခီးဆက်မှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုထိရောက်အောင်ပြင်နိုင်တယ်ဆိုတော့တိုက်ချင်းပြစ်တုံးကြီးတစ်စင်းကိုမနေ့အင်္ဂါနေ့မှာအအောင်မြင်မြင်ပြစ်လုပ်လိုက်တယ်လို့မြက်ကိုရီးယားနိုင်ငံကပြောပါတယ်။မြက်ကိုရီးယားနိုင်ငံပိုင်းသတင်းစာကဒီကနေ့ဗုဒ္ဓနေ့မနေ့အစောပိုင်းမှာအခုလိုကြေညာလိုက်တာပါ။ဟွာဆောင်15မီဆိုင်တုံးကြီးကိုအောင်မြင်စွာပြစ်လုပ်ခဲ့တာကိုစောင့်ကြည့်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကနိုင်ငံပိုင်အမှုမျိုးစွာအားကိုတမိုင်းဝင်ရရှိလိုက်ပြီးဆိုပြီးကုံယုံဝင်ကြွားစွာကြေညာလိုက်တယ်လို့လည်းအဲ့ဒီကြေညာချက်မှာပြောထားပါတယ်။ဟွာဆောင်15တုံးကြီးကိုမြို့တော်ပျုံရဲရဲ့မြောက်ဖက်ကရှန်းနီကွင်းကနေပြစ်လုပ်ခဲ့တာဖြစ်ပြီးတော့ပြန်တန်းချိန်53မိနစ်ကြာမြင့်ခဲ့ပါတယ်။အဲ့ဒီတုံးကြီးကဂျပန်ပင်လယ်ထဲကျမသွားခင်ကီလိုမီတာ950အကွာထိရောက်ခဲ့ပြီး4455ကီလိုမီတာအမြင့်ထိရောက်အောင်ပြစ်လုပ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားကပြောပါတယ်။တုံးကြီးကြားခဲ့တဲ့နေရာဟာဂျပန်တို့ရဲ့တည်တံစီးပွားရေးဆုံးပိုင်နယ်နယ်မြေတွင်ဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ ICBM ဒုံးပြစ်လုပ်လိုက်ပြီးနိုင်ပိုင်းကြမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဲ့ဒီအခြေအနေတွေကိုကင်တွယ်သွားမယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဘယ်လိုကင်တွယ်မလဲဆိုတဲ့အသေးစိတ်ချက်ကိုတော့ပြောမသွားပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားပေါ်အမေရိကန်တို့ရဲ့ချင်းကကင်တွယ်ဆောင်ရွက်ပုံတွေပြောင်းလဲမသွားသေးဘူးလို့လည်းပြောဆိုခဲ့ပါတယ်။
စီရီးယားနိုင်ငံကခုနှစ်နီးပါးကြာပြည်တွင်းစစ်ဆုံးသတ်ရေးကုလသမဂ္ဂကဦးဆောင်တဲ့ညဉ့်ညဉ့်ဆွေးနွေးပွဲမှာစီရီးယားဆိုရဆစ်ဆက်ညှိနှိုင်းသူတွေဒီကနေ့ပါဝင်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂဒုက္ခဆဲစတီဖန်တမက်စထရူနဲ့စီရီးယားတက်ခံအုပ်စုတို့တွေ့ဆုံပြီးမနေ့တော့ကပဲညဉ့်ညဉ့်ဆွေးနွေးပွဲတွေစတင်လိုက်တာပါ။တွေ့ဆုံမှုပြီးမှတော့အစိုးရနဲ့တက်ခံကြားတရရဲ့တွေ့ဆုံဆစ်ဆက်ညှိနှိုင်းနိုင်အောင်ကမ်းလှမ်းတော့မှာဖြစ်ကြောင်းအထူးကိုယ်စားလှယ်ကပြောပါတယ်။နိုင်ငံအတွင်းကူပြမှုအစီအစဉ်ရဲ့ဒစိတပိုင်းဖြစ်သမရဘရှယ်အာဆတ်ရာထူးကဆင်ပေကိုအတက်ခံဘက်ကတောက်ဆုံနေရကြောင်းညဉ့်ညဉ့်ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်ဖွဲ့ပါဝင်မှုနှောင့်နှေးနေရတာဖြစ်ကြောင်းလဲစီးရီးယားဆွေးရပိုင်းစံနာသတင်းဌာနကပြောပါတယ်။စီးရီးယားနိုင်ငံအနာဂတ်အတွက်လမ်းပြမြေပုံတစ်ခုရေးဆွဲရမှာ အစိုးရနဲ့တိုက်ခိုက်တဲ့ပုံလေးချတဘောတူညီချက်ရရှိနိုင်ရေးကုလသမဂ္ဂကနှစ်နဲ့ချီရဲ့ကြိုးပမ်းမှုတွေမှာစီးရသမရယာရုကဆင်ပြေကိစ္စအဓိကအဟံတားတစ်ခုဖြစ်နေကြတာပါခြေကံဥပဒေသစ်တရဲ့ရေးဆွဲဖို့နဲ့ရွေးကောက်ပွဲတွေချင်းပိုင်ရေးကိုပါဝင်ပြီးကုလသမဂ္ဂလူညွန်ရေးကောင်စီကအတိပြုလက်ခံထားတဲ့အခြေခံမူပေါင်းတစ်ခုအရဆွေးနွေးညှိနှိုင်းကြရမှာနှစ်ဖက်အကြားသဘောထားကွဲပြားမှုတွေကိုနည်းနည်းနဲ့များနည်းအောင်ကြိုးပမ်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲအထူးကိုယ်စားလှယ်ဒေမစူရာကပြောပါတယ်ဒါပေမဲ့ဆွေးနွေးပွဲတွေမှာကြိုတင်သတ်မှတ်ချက်တွေနဲ့ပါဝင်တာမျိုးကိုတော့လက်ခံမှာမဟုတ်ကြောင်းလဲထပ်မံပြောဆိုထားပါတယ
်မကြခင်ကပြန်ပြီးတော့ကောင်းထောင်လာတဲ့ရုရှားနိုင်ငံရဲ့ချင်းချောင်းမှုတွေကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ဥရောပနိုင်ငံတွေကတတိပြုမိတယ်လို့ရုရှားရဲ့အာဏာရကနေဥရောပကိုဆက်ပြီးတော့ခင်ခင်မမကာကွယ်ပေးသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ရှေ့သတင်းပတ်တွေအတွင်းသွားရောက်မဲ့ဥရောပခီးစဉ်မတိုင်ခင်ရဲ့ပိုင်းအလို့မှာဝန်ကြီး Tillerson ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာပါအဲ့ဒီခီးစဉ်အတွင်းမြောက်အတ္တလန္တိတ်ကောင်စီ NAC နဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းဝန်ကြီး Tillerson တွေ့ဆုံမှုစီစဉ်ထားပါတယ်တာနမကယူကရိန်းနိုင်ငံအပေါ်ရုရှားရဲ့ကျူးကျော်ရာဇာမှုကြောင့်အမေရိကန်နဲ့ရုရှားတို့ကြားအေးစက်နေခဲ့တဲ့နိုင်ငံဆက်ဆံရေးမှာအဟံအတားရဆက်ပြီးဖြစ်ပေါ်ခဲ့ရတယ်လို့ဥရောပဆိုင်ရာမော်ရာယာမိန်ခွန်အတွင်းဝန်ကြီး Tillerson ကထည့်သွင်းပြောဆိုသွားပါတယ်ယူကရိန်းနိုင်ငံရင်းနဲ့ပတ်သက်ပြီးတော့မပြည့်ရှင်းနိုင်တဲ့သမျှနိုင်ငံခြားဆက်ဆံရေးဟာပုံမှန်ပြန်ဖြစ်လာမှာမဟုတ်ကြောင်း Washington DC က Woodrow Wilson စေနာမမိန်ခွန်ပြောကြားစဉ်ထည့်သွင်းပြောဆိုသွားပါတယ်ယူကရိန်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခကိုအဆုံးသတ်ရလိမ့်မယ်လို့လည်းဝန်ကြီး Tillerson ကပြောပါတယ်
ဒီဝေဒီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေဒီကအတန်မြန်မာဘာသာစစ်စစ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်Ivory Coast နိုင်ငံကဒီကနေ့ထိပ်သီးဆွေးနွေးပွဲမှာဥရောပနဲ့အာဖရိကတက်ကခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးပူးပေါင်းဆောင်ရွက်ရေးအလောက်ကန်ဖန်တီးရေးရှစ်ပြောင်းနေထိုင်သူတွေရေးငင်းချိုင်းနဲ့လူမျိုးရင်းပါဝင်ကိစ္စရက်တော်တော်များကိုဆွေးနွေးရမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU နဲ့အာဖရိက Union EU ရဲ့အပေချန်မျိုးကနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကိုတော့ EU ဖွဲ့ဝင်55နိုင်ငံနဲ့ EU ဖွဲ့ဝင်28နိုင်ငံတို့ကခေါင်းဆောင်တွေတက်ရောက်ကြမှာပါ။အာဖရိကနဲ့ဥရောပတက်ကခေါင်းဆောင်တွေဟာမချမ်းသာရေးနေတကာဆက်လို့မြောက်အာဖရိကကရွှေပြောင်းချေချသူတွေမြေထဲပင်လယ်ကိုဖျက်ဆီးပြီးဥရောပကိုဝင်ရောက်နေကြတဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့အခြေချနေထိုင်မှုနဲ့ပတ်သက်လို့အခြေချငင်းကုန်မှုတွေနှစ်စဉ်နှစ်တိုင်းလူပေါင်းထောင်ချီတည်ဆုံနေရတဲ့လမ်းကြောင်းတစ်ချောင်းဘေးကင်းလွန်ကျော်ဘယ်လိုလုပ်နိုင်မလဲဆိုတဲ့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။ EU နိုင်ငံခြားမူဝါဒရေးအကြီးအကဲ Frederick Mogherini နေကတော့ခက်ချင်းညီလာကရွှေပြောင်းနေထိုင်သူတွေအရေးဆွေးနွေးပွဲတက်တက်မဟုတ်ပေမဲ့ဒီကိစ္စကိုထပ်သွင်းပြောဆိုချက်မှာဖြစ်ကြောင်းပြောဆိုခဲ့တာပါ။လူသက်တွေကိုကာကွယ်ဆောက်ရှောက်နိုင်မှုလူတွေပုံမှန်ရွှေပြောင်းသွားလာနေထိုင်မှုတွေအတွက်လမ်းဖွင့်ပေးဖို့နဲ့အာဖရိကတက်ကလူငယ်တွေအတွက်စီးပွားရေးခွင့်လန်းတွေဖန်တီးပေးဖို့အားလုံးမှာတာဝန်ရှိပေမဲ့ခေတ်သစ်ချစ်ကြုံစနစ်ကနေငွေရှာနေရတဲ့ရာဇဝတ်ခိုင်းတွေကိုရှင်းလင်းဖို့ဟာဦးစားပေးဆောင်ရမယ့်ကိစ္စတစ်ခုဖြစ်ကြောင်းလည်းပြောဆိုသွားပါတယ်
။ဩစတြေးလျနိုင်ငံမှာလိင်နူချင်းတရားဝင်လက်ထပ်ထိန်းများနိုင်ဖို့နောက်ထပ်ခြေလှမ်းတစ်လျှောက်နီကပ်လာပါပြီ။လိင်နူချင်းလက်ထပ်မှုကိုနိုင်ငံတော်တခဲနဲ့ထောက်ခံထားတဲ့စစ်တမ်းထွက်ပေါ်လာပြီးနှစ်ပတ်အတွင်းမှာပဲဩစတြေးလျအထက်လွှတ်တော်ကဒီကနေ့ပေါ်ရူနေမှာအဲဒီဥပဒေကြမ်းကိုထောက်ခံမဲ့43မဲကန့်ကွက်မဲ12မဲနဲ့အလွယ်တကူပဲအတည်ပြုလိုက်ကြပါရယ်။ဘာသာရေးကိုအခြေခံပြီးတော့လိင်နူချစ်သူတွေကိုအခက်အနားနဲ့လက်ထပ်ပေးဖို့ညှင်းဆန်ကြတဲ့တင်းအောင်ဆရာတွေခရီးယံဝတ်ပြုတ်ပွဲဦးဆောင်တဲ့ဓမ္မဆရာတွေအပြင်မင်္ဂလာအခမ်းအနားပြင်ဆင်ပေးကြတဲ့လူတွေကိုကာကွယ်ပေးထားတဲ့ Conservative တို့ရဲ့ပြင်ဆင်ပြသချက်ဥပဒေကြမ်းကိုဥပဒေပြုအမတ်တွေကကန့်ကွက်လိုက်တာပါ။လိင်နူချစ်သူတွေဖြစ်ကြောင်းသူသည်ရှင်းကြားထုတ်ဖော်ပြောဆိုထားတဲ့အထက်လွှတ်တော်အမတ်ပင်နီဝေါင်ကအခုလိုထောက်ခံမဲ့ပေးကြတာဟာဩစတြေးလျနိုင်ငံမှာလိင်နူချင်းချစ်သူတွေကိုလက်ခံမဲ့လက္ခဏာလူတဦးချင်းရဲ့ချစ်ချင်းမတာကတခြားသူတဦးထက်မရော့ဘူးဆိုတာကိုပြသမဲ့ပြရောက်ဖြစ်တယ်လို့ဆနာမဲမပေခင်မှာပြောကြားတော်ပါတယ်။ဥပဒေကြမ်းကိုလာမဲ့သတင်းပတ်တွင်အောက်လွှတ်တော်မှဆက်လက်အတည်ပြုရမှာဖြစ်တယ်လို့အလွယ်တကူအတည်ပြုနိုင်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ Christmas ကာလမတိုင်ခင်လိင်နူချင်းလက်ထပ်နိုင်မဲ့ဥပဒေကြမ်းအတည်ပြုရေးလှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်မဲလ်ကွန်တန်ဘူကအတည်ပြုပြောဆိုထားပါတယ်။
ကမ္ဘာတော်ငပြားရောဂါတက်ပြေးလုပ်ငန်းတွေမှာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းရရှိထားတဲ့အောင်မြင်မှုတွေဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတိပေးလိုက်ပါတယ်။ငပြားရောဂါဖြစ်ပွားမှုတွေကနိုင်ငံတော်များမှာပြန်လည်မြင့်တက်လာနေကြောင်း WHO ရဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြလိုက်တာပါ။အမေရိကန်ကစင်နီဂေါနဲ့ဇင်ဘာဝေးနိုင်ငံတွေပါဝင်ငပြားရောဂါအမြင့်ပြအောင်တက်ပြေးနိုင်မဲ့အလားအလာရှိနေတဲ့နိုင်ငံတွေရှိနေပေမဲ့တိုးတက်မှုတွေတက်နေတဲ့နိုင်ငံတွေလည်းရှိနေတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်။2015 ခုနှစ်ကနေ2016ခုနှစ်အတွင်းရဝမ်ဒါနိုင်ဂျီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေအပါအဝင်အာဖရိကရှစ်နိုင်ငံမှာတော့ငှက်ဖျားရောဂါဖြစ်ပွားမှုနှုန်း20ရာခိုင်နှုန်းကျော်တိုးလာခဲ့တာပါ။အချိန်နှဲမှာပဲငှက်ဖျားရောဂါကာဝေးရင်းနဲ့ကုသရေးအတွက်အသုံးစရာလဲရောကျလာနေပြီး2016ခုနှစ်မှာရန်ပုံငွေဒေါ်လာ 2.9 ဘီလီယံသာရရှိခဲ့တာကြောင့်2020ပြည့်နှစ်အတွက်လိုအပ်ချက်ရဲ့ထောက်ဝတ်တောင်မပြည့်ပဲဖြစ်နေရပါတယ်။
အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကမီးတောင်ပောက်ကွဲပြီးတဲ့နောက်ပိုင်းကောင်းကင်မှာမီးတောင်ပြားတွေနဲ့နရက်သားမောင်းမဲနေခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နိုင်ငံတကာလက်ရှိကိုပြန်ဖွင့်ပေးလိုက်ပါပြီ။အကွာမီးတောင်ပောက်ပြီးတော့မီတာ9600အမြင့်အထိမီးခိုတွေမီးတောင်ပြားတွေတက်လာခဲ့တဲ့အတွက်ပြီးခဲ့တဲ့သတင်းလာနေကြတဲ့ကလက်ရှိကိုပိတ်ထားခဲ့ရတာပါ။အဲ့ဒီကာလအတွင်းလေရင်ခီးစီပေါင်း400ကျော်ကိုရနာခဲ့ရတယ်လို့ထောင်ပေါင်းများစွာတော့ကဘာလက်ခီးသွားတွေနဲ့ကျုံးမော့ကစခန်းတွေမှာခိုးလုံနေခဲ့ကြရတာပါ။ပို့ထိုးနဲ့အစောပိုင်းမှာတော့မီးတောင်ပြားတွေလမ်းကြောင်းပြောင်းပြီးတော့လွင်လာတဲ့အတွက်လေဆိပ်ကိုပြန်ပြီးဖွင့်ပေးနိုင်ခဲ့တာပါ။အကွာမီးတောင်ကနေအကြီးစားပတ်ကွဲမှုအချိန်မရွေးဖြစ်လာမှာကိုဆိုရင်းတဲ့အတွက်မီးတောင်နဲ့ကီလိုမီတာ30ပတ်လည်အတွင်းနှိမ့်ထိုင်ကြသူတသိန်းကျော်ကိုအနာပိုင်းတွေကပေးလို့ရပြောင်းရွှေ့ပေးခဲ့ရပါတယ်။1963ခုနှစ်မှာအကွာမီးတောင်နောက်ဆုံးပတ်ကွဲခဲ့တာဖြစ်ပြီးလူပေါင်း1000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ
်။ကွာလင်ဦးနဲ့နန်းလောင်တို့ကတင်တဲ့နေကိုကြီးညာပေးခဲ့ကြတာပါ VOA ကနေပို့တူဦးနဲ့ညနေခင်းစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူလာဆင်နိုင်ပါတယ်အခုဆက်ပြီးတော့တင်ဆက်မှတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံကိုရောက်နေတဲ့ပိုဟန်မင်းကြီးရဲ့တရားပွဲအကြောင်းတင်ဆက်ပေးကြပါတယ်အကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒဏ်ရာတွေကိုခံစားနေကြရတဲ့အများပြခံစားနေကြရသူအများပြားရှိတဲ့မြန်မာနိုင်ငံမှာခွင့်တော်သီးခံခြင်းနဲ့သာထင်ရှားပြီးပြောက်ကင်းအောင်လုပ်နိုင်နိုင်မယ်လို့ပိုဟန်မင်းကြီးဖရန်စစ်ကပြောကြားခဲ့ပါတယ်။ပိုဟန်မင်းကြီးမစ္စတရားဟောကြားပြီးတော့ဥဆောင်ဝတ်ပြုဆုတောင်းတဲ့အခမ်းအနားမှာခုလိုပြောကြားခဲ့ရလဲဖြစ်ပါတယ်။လက်တုပ်ပြန်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ဘူးလို့လည်းပိုဟန်မင်းကြီးပြောကြားခဲ့တဲ့မစ္စတရားပွဲကိုရန်ကုန်မြို့ကျောက်ဆံကွေးမှာကုရန်သတင်းတောယူခဲ့တဲ့မက်ဆုမြန်မွန်ကဆက်ပြီးတော့တင်ဆက်ပေးပါလိမ့်မယ်
။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ပိုဟန်မင်းကြီးဖရန်စစ်ရဲ့ခီးစဉ်တတရနေ့မှာအများပြည်သူအတွက်ဝတ်ပြုဆုတောင်းပွဲကိုရန်ကုန်ကျောက်ဆံကွေးမှာပြုလုပ်ခဲ့ပါတယ်။ပိုဟန်မင်းကြီးရဲ့မစ္စတရားကိုကြားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံဒေသစုံကကက်သလစ်ဘာသာဝင်တွေဟာညတကောင်ကျော်ချိန်ကလေးကကျောက်ဆံကွေးကြီးထဲမှာလာရောက်ပြီးတော့ဆောင်စားနေခဲ့ကြတာပါ။ဝိပ္ပပွဲကိုလာကြတဲ့ပြည်ရင်းပြည်ပဘာသာဝင်တသိန်းကျော်လောက်ရှိမယ်လို့ခန့်မှန်းရပါတယ်။ဒီနေရာရောက်အောင်လို့ဝေးလံတဲ့တောင်ပေါ်ဒေသကလာကြသူတွေခက်ခက်ခဲခဲလာကြသူတွေရှိတယ်ဆိုတာသူ့အနေနဲ့သိရှိကြောင်းပိုဟန်မင်းကြီးကဝိပ္ပစုတောင်းပွဲအစမှာပြောကြားခဲ့ပါတယ်။သူကိုယ်တိုင်လည်းမြန်မာနိုင်ငံကိုဖျားဖူးတယောက်အနေနဲ့လာရောက်တာဖြစ်ပြီးဘာသာဝင်တွေစီကတည်ယူဖို့နှစ်သိမ့်အားပေးဖို့ရောက်လာခဲ့တာဖြစ်တယ်လို့ပိုဟန်မင်းကြီးကပြောပါတယ်။စစ်ပွဲတွေပဋိပက္ခတွေရဲ့တန်ကိုခံရသူတွေရှိတဲ့မြန်မာနိုင်ငံမှာမုံတီးမှုတွေညှင်းပယ်ခံရမှုတွေကိုချက်ချင်းမြစ်တာနဲ့အောင်မြင်ကျော်လွှားနိုင်မယ်လို့ပိုဟန်မင်းကြီးကအခုလိုဟောကြားခဲ့ပါတယ်
။ So que molti in Myanmar portano le ferite della violenza sia visibile che invisibile
မြန်မာနိုင်ငံကလူတော်တော်များများဟာအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဒဏ်ရာ၊ရုပ်ပိုင်းဒဏ်ရာတွေကိုခံစားနေကြရသူတွေဖြစ်ကြပါတယ်။လက်စားချေတုံ့ပြန်ခြင်းနဲ့အဲ့ဒီဒဏ်ရာတွေကိုကုသပျောက်ကင်းနိုင်မယ်လို့ထင်ကြပါရယ်ဒါပေမဲ့လက်စားချေတုံ့ပြန်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ပါဘူ
းယေရှုခရစ်တော်ဆိုရင်မုန်တီးမှုညှင်းပယ်ခံရမှုတွေကြောင့်ကားစင်တင်ခံရပေမဲ့သူဟာခွင့်လွှတ်ခြင်းတနာကျင်နာခြင်းတို့နဲ့သာတုံ့ပြန်ခဲ့ကြောင်းကိုလည်းပိုဟန်မင်းကြီးဖရန်စစ်ကဥပမာပေးပြောကြားခဲ့ပါရယ်အဆိုးဆုံးနာကျင်မှုနာကျင်ခံစားမှုတို့ကိုခွင့်လွှတ်ခြင်းနဲ့ပြေပျောက်စေနိုင်မယ်လို့တရားဟောပါရယ်ဒုက္ခရောက်နေသူတွေကိုကူညီဖေးမှတဲ့မြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေကိုလည်းပိုဟန်မင်းကြီးကအတိအမှတ်ပြုချီးကျူးသွားခဲ့ပါတယ
်။ So che la chiesa in Myanmar sta già facendo molto per portare il balsamo
မြန်မာနိုင်ငံကကက်သလစ်တင်းတော်ဟာဘုရားသခင်ရဲ့ကုသခြင်းကိုလိုအပ်သူတွေစီအရောက်သွားကုသပေးနေပါတယ်။အခက်ခဲအတားအဆီးတွေကြားကလူနည်းစုလူမျိုးစုတွေစီတွားပြီးတော့တရားဟောပြောနေပါတယ်။အတင်းတင်းသွင်းတာမျိုးမဟုတ်ဘဲနဲ့ဖိတ်ခေါ်ကြိုဆိုခြင်းဖြင့်သာဆောင်ရွက်ကြပါတယ်။လူမျိုးဘာသာလူကြီးလူငယ်မရွေးဆင်းရဲသာဒုက္ခရောက်နေသူတွေကိုကူညီပေးကြပါလေချစ်ကျူးခံထိုက်တဲ့ကူညီဆောင်ရွက်မှုတွေကိုမြန်မာနိုင်ငံကက်သလစ်အသင်းတော်ကြီးနဲ့ကက်သလစ်အဖွဲ့အစည်းတွေကဆောင်ရွက်နေကြပါလေ
မြန်မာနိုင်ငံကကက်သလစ်အသင်းတော်နဲ့မြန်မာနိုင်ငံကြီးငြိမ်းချမ်းအောင်ဖျားသခင်ကောင်းကြီးပေးပါစေလို့လည်းပိုဟန်မင်းကြီးကဆုတောင်းပေးခဲ့ပါတယ်အခုလိုပိုဟန်မင်းကြီးဟောကြားတဲ့တရားကိုနားရတဲ့အတွက်ခွန်အားဖြစ်စေတယ်လို့တင်းနှံသာဤတိုင်းဘိမျိုးကနေလာတဲ့ကိုစောအောင်သူကပြောပါတယ
်ဝါနာပီတီဖြစ်ပြီးမှပဲတော့တော့ခေါ်လဲရတယ်လို့ပီတီလဲဖြစ်တယ်လို့ဒီနေ့ကလာတဲ့အကျိုးနဲ့ပါလားဆိုပြီးတော့မှအဲ့လောက်ထိတောင်မှကျွန်တော်တကယ်ကစားရပါတယ်ဆိုတော့တော်တော်မိသားစုဝင်တွေအတွက်လည်းကျွန်တော်ရှူတောင်းပေးတယ်ကျွန်တော်ရဲ့နိုင်ငံအတွက်ကျွန်တော် ရလူမျိုးတိုင်းသားတွေအတွက်ပြီးတော့မှကျွန်တော်တို့ဒီကဘာကြီးမှာရှိတဲ့ဘာသာသူခရိယန်ကြီးကမာရမတွေအားလုံးအဲသူတို့ရဲ့အတွက်ကိုလည်းကျွန်တော်စိတ်ဓာတ်နေပြီးတော့မှရှုထောင့်ပေးပါတယ်သူတို့ရဲ့အတွက်
ချင်းပြည်နယ်ကလေးမျိုးကနေလာပြီးတော့မစ္စတာတရားနာကြားခဲ့တဲ့ Sister Cece Lucia ကလည်းမြန်မာနိုင်ငံကြီးငြိမ်းချမ်းဖို့ပိုယဟမင်းကြီးနဲ့အတူဆူတောင်းပေးခဲ့တယ်လို့ပြောပါရယ
်။စစ်တယ်တို့ကတော့ကရစ်ပါတာဝန်တရားအနေနဲ့ဆက်အရန်ခံစားရတယ်ပျော်တယ်။ပျော်သလိုမျိုးမျက်ရည်အောင်ကြားတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုရင်စစ်တယ်ကတော့ဆူတောင်းခဲ့တယ်ပိုယဟမင်းကြီးရဲ့ကောင်းကြီးလူသားတိုင်းအားလုံးအပေါ်မှာတက်ရောက်ပါစေလို့နော်။လူသားတိုင်းအားလုံးကြော်ရှင်ကြပါစေငြိမ်းချမ်းကြပါစေတို့မြန်မာပြည်ကြီးငြိမ်းချမ်းပါစေလို့ဆူတောင်းပါတယ်စစ်တယ်က
ပိုယဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာဘာသာဝင်တွေအတွက်အထွတ်အမြတ်ဆုံးဖြစ်တဲ့ဝိပုစုတောင်းပွဲကြီးကတော့ပြီးဆုံးသွားပါပြီ။မြန်မာနိုင်ငံဒေသအနှံ့ကဘာသာဝင်တွေသာမကတခြားနိုင်ငံကဧည့်သည်တွေပါပါဝင်ဝိပုကြတဲ့ပွဲမှာဘာသာဝင်တွေရဲ့မျက်နှာတွေပေါ်မှာကြီးညိုတက်ဝင်ခြင်းဝမ်းမြောက်ခြင်းစိတ်လှုပ်ရှားခြင်းဆိုတဲ့ခံစားချက်တွေထင်ဟပ်နေတာကိုမြင်ရတာဟာစိတ်ကြည်နူးစရာဖြစ်ပါတယ်။ပိုယဟမင်းကြီးဟာဒီကနေ့ညနေပိုင်းမှာဗုဒ္ဓမဟာတန်ခါနာယကဖုန်းတော်ကြီးတွေကိုကဘာအေးကုန်းမြေမှာတွားရောက်တွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံဒေသဇုံကဘစ်ရှပ်ဂိုင်းအုပ်ဆရာတော်တွေနဲ့စိန့်မယ်ရီကသီဒရယ်မှာတွေ့ဆုံပြီးတော့သူ့ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခရီးစဉ်ကိုပြီးဆုံးစေခဲ့ပါတယ်ရှင်။
မဆုမြတ်မွန်တင်ပြပို့ထားတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲပိုယဟမင်းကြီးရဲ့ကချင်ကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံကိုအလဲရောက်နေတဲ့ပိုယဟမင်းကြီး Francis နဲ့ဘာသာကြီး၄ခုရဲ့ထိပ်ပိုင်းခေါင်းဆောင်များတည်ထောင်တွေ့ဆုံခဲ့ရမှာကက်သလစ်ဘာသာဝင်ကချင်တိုင်းရင်းသားတွေရဲ့ကိုယ်စားလှယ်တစ်ဦးအဖြစ်နဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ဥက္ကဋ္ဌဒေါက်တာဒူးကြာကနေကချင်ပြည်နယ်အတွင်းကငြိမ်းချမ်းရေးအခြေအနေတွေနဲ့စစ်ဘေးရှောင်တွေအခြေအနေတွေကိုနှုတ်နဲ့ရောစာနဲ့ပါတင်ပြခဲ့ပါတယ်။လက်ရှိကချင်ပြည်နယ်အတွင်းစစ်ဘေးရှောင်တွေရဲ့မူလနေရာတွေမှာကုမ္ပဏီတွေစီးပွားရေးလုပ်ငန်းရှင်တွေကဝင်ရောက်နေရယူလုပ်ကိုင်နေတဲ့အခြေအနေတွေရှိနေတယ်လို့လည်းကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူကထောက်ပြခဲ့ပါတယ်။ထိုင်းချီဆိုင်ဖီဝေမြန်မာပိုင်းတင်ဆက်တော့နိုင်ကွဲညာတင်ပြပို့ထားပါတယ်။
ကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ပွဲတွေကြိုးဆက်ကြောင်းကချင်စစ်ဘေးရှောင်တွေကြုံတွေ့နေရတဲ့အခက်အခဲကျင့်တွေကိုပုတ်ရဟမင်းကြီးဖရန်စစ်နဲ့မလေးကတွေ့ဆုံမှုမှာတင်ပြခဲ့တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ GSTB ဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုပြောပါရစေ။
ကျွန်တော်နိုင်ငံမှာတော့ညီကြရဲ့ရရှိမှာဒီမဲ့ဆက်ပွဲဒီကြောင့်အဒီဒီကအများကြီးဒုက္ခရောက်နေတဲ့ဆိုတာဒီပေါ့ညီကြရရှိဖို့ဆိုလို့ရှိရင်ဒီကြည့်တဲ့နာနိုင်ငံရဲ့ပြတ်သားဖြစ်တဲ့နိုင်ငံရဲ့ဖြည့်စင်တာဒီရည်ဖြည့်စင်လို့မရနိုင်တဲ့အကြောင်းပေါ့ခုကဒီလိုညီလာခံလဲကျင်းပါနေတဲ့အချိန်ကဖြစ်တဲ့ဆွေတွေဒီကောင်ကိုဒီဆောင်ရေးဖြစ်ပါလေဆိုတာအခုရနေဒါရောက်ကြည့်အပြင်အားလုံးညှလိနေတာတော့ဒီကြရင်အမြန်ရရှိလာမယ်လို့မျှော်လင့်နေကြဖြစ်တဲ့အတွက်ကြောင့်ကုရမင်းပြည်သူတဲ့နိုင်ငံကောင်းဆောင်တွေကိုလည်းဒီကြရင်ကိစ္စပဲကြံ့ကြံ့ပြဲသွားဖို့အမြတ်အားဆက်နေဆွေးကြောင်းနေပေါ့နော်
။ဒေါက်တာသူကြဟာကက်သလစ်ဘာသာဝင်ကချင်တိုင်းသားတွေရဲ့ကိုယ်စားလှယ်အနေနဲ့ဒေလို့ချင်းခံခဲ့ရတာပါ။ပုတ်ရမင်းနဲ့ဆွေးဆုံမှုအချိန်လဲပါပေမဲ့လည်းဒေါက်တာသူကြအနေနဲ့ကချင်ပြည်နယ်သွင်းချင်းတွေကိုစာနဲ့ပါတင်ပြထားတယ်လို့သူကဆိုပါတယ်။ပုတ်ရမင်းကြီးဖရန်စစ်အနေနဲ့မြန်မာနိုင်ငံကိုလက်ပတ်ခီးစင်တွင်မြန်မာနိုင်ငံကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့သလိုဒီခရီးစဉ်ကြောင့်မြန်မာနိုင်ငံရဲ့အပြောင်းလဲဖြစ်လာနိုင်မယ်လို့မျှော်လင့်မိကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါရယ်။ဒါ့အပြင်ကချင်ဒေသအတွင်းတိုက်ပွဲတွေကြောင့်နေရာကနေဆုတ်ခွာဆွဲပြေးနေရတဲ့ IDP တွေရဲ့အင်ချန်လေယာဉ်မြေတွေအများပိုင်းမြေတွေကိုကုမ္ပဏီတွေစီးပွားရေးလုပ်ငန်းရှင်တွေကလည်းတည်ယူထားတာတွေမလုပ်ဖို့နိုဝင်ဘာလ25ရက်နေ့ကကချင်လွတ်လပ်ရေးအဖွဲ့ KNU ဘူကော်မတီကနေထုတ်ပြန်တဲ့အခြေအနေအကြောင်းကိုလည်းပုတ်ရဟမင်းကြီးကိုတင်ပြခဲ့တယ်လို့သောက်သာတူးကြာကဆိုပါတယ်
ဒီကလည်းဒီ IDPD ကသူတို့ပြန်တော့မရသေးတယ်လို့နေနေတဲ့စီမားတို့ရဲ့ဒီမူရင်းနေရာနေနေတဲ့အတင်းခါရတဲ့ရှိတယ်သူများတည်ယူတော့တယ်ရှိတယ်နန်တော်ကောင်းဆောင်နေတဲ့ပြည်စုံနဲ့ကပြန်ပြန်ပြေးတော့ဟုတ်ပြန်ရလိုက်တာပေါ့လေနော်ဒီလိုသူပြန်တဲ့တဲပါပဲဒါတကယ်လို့ဖြစ်နေတာကို
ကချင်ပြည်နယ်တွင်ကရင်ဦးကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတမတော်တို့ကြောပြန်တိုက်ပွဲတွင်စစ်ဘေးရှောင်ဒုက္ခသည်ရေဆွဲဟာတသိန်း2000ကျော်ရှိလာခဲ့တယ်လို့သူတို့ရဲ့မူလနေထိုင်တဲ့လေယာချမ်းမြေတွေကိုလုပ်ငန်းရှင်တွေကနေနားလည်မှုနဲ့တင်ယူတာမျိုးလည်းဖြစ်လာနေတာပါစစ်ဘေးရှောင်တွေရဲ့မြေယာနဲ့အိမ်ယာတွေကိုနေရပြန်မလာခင်ဝင်ရောက်သိမ်းပတ်ခြင်းမပြုဖို့ကချင်လွတ်လပ်ရေးတမတော်ကရင်ဦးကနေနိုဝင်ဘာ25ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိစစ်ဘေးရှောင်တွေရဲ့မြေယာသိမ်းခံရတဲ့အခြေအနေနဲ့ပတ်သက်လို့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကကိုစားကြီးကလည်းခုလိုပြောပါတယ
်စစ်ဘေးရှောင်ဖက်ပြေးတဲ့နေရာတွေကမုံမောက်မြို့နယ်ဝိုင်းမော်မြို့နယ်တာလော့ချီအဲရော်ကီမြစ်ပေါက်ပိုင်းပေါ့နော်အဲ့ဒီနေရာကဖက်ပြေးတဲ့နေရာမှာအခု นี่ตัวคุณคิดว่าที่เจ้าเราไม่ติดเป็นอะไรไอ้เนี่ยเรามาคุกกับเจ้าใส่ชิ้นดีกว่ามีดูชาเปียสุดแล้วที่ยาเลยเจ้าใส่ชิ้นตัวเมียดีไว้หมอมีเนี่ยหมอมีเนี่ยจ้ากูคิดเปียได้ดีกาลันนั่นมาจะชอบเนาะไอ้เนี่ยเมียมาดีกว่ามีดูดีงาชาเปียได้ผมจะเนี่ยดีเสียเลยเจ้าเนี่ยเมียมาที่ช่วยเองมา
ไปชิมเนี่ยมาไปชิมเขาได้ประชาชนจะตัวอยู่นะไม่ใส่ใจเท่าไหร่ไปเนี่ยชิมได้ดีก็ยังมีอะไรคนเดียวหันไปดูชิมอะไรบ้างเนาะสิบเอ็ดสองเดือนมูลนิยมด้วยกรมหลวงพ่อสิบเดือนอีกก็ต้องเนี่ยชิมได้สักครั้งหนึ่งเลยอะคุณเอาไปนี่ดีมาพอบ้างแล้วนี่ได้รู้เลยก็เช่นอยากไปสิตาวันสิดูเด็กก็เที่ยวมาเลยมีมาทำอะไรแกงอยู่ก็เช่นอะไรยี่ปัวดูจ้าปุ่นปุ่นขาดีเขี้ยวปัวนี่ได้ก็เช่นบินเนี่ยเช่นบินเนี่ยมีเอาไปมา
ကျွန်တော်တို့ရခိုင်ပြည်ပြည်ပခရီကြောင့်ထိခိုက်လာတဲ့စပါးဆိုင်ပြည်အကြောင်းကိုတင်ဆက်ပေးကြပါမယ်။ပြည်ပခရီဖြစ်ခဲ့တဲ့ရခိုင်ပြည်ရဲ့မြောက်ပိုင်းကပိုင်ရှင်မဲစပါးကျွန်းတွေကိုဒီနေ့အစိုးရကနေတာဝန်ယူရိတ်သိမ်းပေးနေရမှာတချို့ကိုပဲဆောင်ရွက်ပေးနိုင်ပြီးတော့လယ်မြေအများပြားမှာတော့အခက်အခဲအမျိုးမျိုးကြောင့်ရိုက်သိမ်းဖို့ရိတ်သိမ်းဖို့အခက်အခဲဖြစ်နေပါတယ်။ဒီချိန်တွ
ကျွန်တော်တို့ကတော့ကျွန်တော်စဉ်းစားရ၄၉၈၀ရှိနေတာဖြစ်ပါတယ်။ပြိပကဖြစ်ပွားနေတဲ့ဘူရီတော်မှာရေတိမ်မှုဧကတောင်းကြော်နဲ့မောင်တော်မှာဧကကြောက်တောင်းကြော်ကျန်ရှိနေတာဖြစ်ပါတယ်။ရေတိမ်မှုအတွက်ဆက်လုံလောက်မရှိဘူးလို့လည်းရခိုင်ပြည်နယ်စိုးဝါဖွဲ့စိုက်ပျိုးရေးမွေးမြူရေးတည်တောင်းနဲ့တပ်တူရင်းဝင်ကြီးဦးကျော်လင်ကပြောပါတယ်။
ဒီတော့မှာကျွန်တော်တို့ဧကကျွန်တော်စဉ်းစားရ၄၉၈၀ရှိတယ်။ဘူဒီတော်မှာဆိုလို့ရှိရင်တပေါင်းကျော်ရှိတယ်။မောင်တို့မှာ၆ပေါင်းကျော်ရှိတယ်။အဲ့ဒီကတော့ငုံမရှိပါဘူးခင်ဗျာ။ရှိလို့ဆက်ကအများကြီးလိုတယ်။ဆက်စည်းကဒီမှာဘလောက်ကြီးမလဲ။ဒီနေ့မှမှသူကငါးဧကခွဲပေါင်းရင်တော့ပဲပြီးတယ်အချိန်နေတော့ရှိတယ်ဖြမ်းများကအဲ့ဒီတော့ဧကမောင်များများစွာကဆက်ပေါင်းများများစွာလိုတာပေါ့။နောက်ပြီးတ
ောင်းနဲ့တင်းစီထားတယ်လို့လည်းဦးကျော်လင်းကဆက်ပြောပါတယ
်။အဲဒီရိတ်သိမ်းပြီးစပါးတော့ကျွန်တော်အများဆုံးကျွန်တော်တို့ဒီဆက်ကုန်ပြည်ကြီးတွေကိုရောင်းမှာပေါ့လေရောင်းပြီးတော့အဲ့ဒါလိုကျွန်တော်တို့ရဟန်းပြင်းနေဆိုတော့ဘုရားမခိုင်းဘူးခင်ဗျအဲ့ဒါလေကိုလုံးဝဘာမှငွေအကောင့်ဆင်းပြီးတော့အဲ့ဒါအဲ့ဒီမှာပဲဘန်ဆင်းမှာပဲသူတို့တိတ်ဆင်းထားမှာဖြစ်ပါတယ
်ဆက်ခဲခဲပြင်းရေတိမ့်တဲ့နေရာနဲ့စုရတိမ့်စီနေရာဝေးကွာတဲ့အတွက်ရေတိမ့်စီနေပါနေရာတွေလည်းရှိပါတယ်ရခိုင်ပြည်နယ်ကစံအများစုဟာဘင်္ဂလားဒေ့ရှ်ကိုတင်ပို့ရဖြစ်တဲ့အတွက်ပြည်ရင်းစံစည်းကွက်ကိုထိခိုက်မှုမရှိဘူးလို့မြန်မာနိုင်ငံစံစဘာအသင်းချုပ်ဘိုးလုံးမှုဆောင်ဦးတောင်းဝင်းကပြောပါတယ
်ဆက်ကမလုံးတော့ဘူးပေါ့အဲ့ဒါမလုံးတော့တဲ့ပြုံးကနောက်တစ်ခါကျတော့ရိတ်တဲ့နေရာနဲ့စုရတဲ့နေရာဆိုတာသူရှိတယ်ဒီစုရနေရာရှိတဲ့ခါကျတော့စုရကိုပြောရင်တော့စုရကတနေရာသွားရတဲ့ပြီးရင်ညကျတော့စုရမှာပြန်ရတယ်အဲ့ဒီသွားတာပြန်လာနေတဲ့အချိန်နဲ့ပုံပြီးတယ်ရိတ်ရတဲ့အချိန်ကလည်းနည်းနည်းလဲတယ်အဲ့ဒီရိတ်တဲ့နေရာမှာလည်းစမ်းချနိုင်တော့ပိုကောင်းတယ်အဲ့ဒါကျတော့လုံုံရေးပြေးနိုင်လို့တို့တယ်ဒီလိုရှိရင်ဘင်္ဂါပြတ်ဆက်ကိုသွားတဲ့စကားတွေဒီမတ်ဘက်ကိုလာတဲ့စကားတွေပေါ့နောက်ပြီးတော့အဲ့ဒီဘက်မှာလည်းစားတုံးတဲ့လူကတော်တော်လေးကြောက်သွားတယ်နော်ဟိုဒီပြည်လဲကိုဘာမှတော့မရှိတဲ့
အောက်တိုဘာ25ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့ပြည်ပကတိကြောင့်ဝင်းစွန်ကော်ထပ်ပြေးသူတင်းစီရှိခဲ့ပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်မှာရေသိမ်းသူမရှိတဲ့ပိုင်ရှင်မဲ့စပားကွင်းတွေကိုရေသိမ်းဆက်60ကျော်နဲ့ရေသိမ်းနေပါတယ်ခင်ဗျာ
။ခုထောက်ဆက်တင်ပေးပို့ထားတာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲရခိုင်ပါတီခြေနေကိုတင်ဆက်ပေးကြပါတယ်။ရခိုင်မျိုးသားပါတီ ANP ပါတီဥက္ကဋ္ဌနှုတ်ထွက်စာတင်လာတဲ့အပေါ်ပါတီဘဟုအလုံးမှုဆောင်ကော်မတီကလာမယ့်ဒီဇင်ဘာလထဲမှာဆုံးဖြတ်ဖို့ရှိနေပြီးတော့ဒီလိုနှုတ်ထွက်စာတင်တာဟာပါတီတိဆောက်ရေးဆိုင်ရာအားနည်းချက်တွေကြောင့်ဖြစ်ကြောင်း ANP ပါတီရဲ့မြောက်ဦးမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာစောကသုံးသပ်ပါတယ်။ရခိုင်ပြည်သူတွေကတော့လက်ရှိနိုင်ငံရေးအခြေအနေအရရခိုင်ပါတီတွေစီစီလုံးလုံးရှိနေဖို့လိုလားနေကြပါတယ်။ဒီကြောင့်ကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ရခိုင်မျိုးသားပါတီ ANP ဟာ2015ခုနှစ်ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအရလွှတ်တော်ကိုယ်စားလှယ်တတိယအများဆုံးရတဲ့ပါတီဖြစ်တယ်လို့ရခိုင်ပြည်နယ်လွှတ်တော်မှာလည်းကိုယ်စားလှယ်အများဆုံးရထားတဲ့ပါတီဖြစ်ပါတယ်။ဒီလ28ရက်နေ့မှာတော့ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပါတီတာဝန်နဲ့ပါတီဝင်အဖြစ်ကနှုတ်ထွက်ခွင့်ပြုဖို့ပါတီဌာနချုပ်ကိုတင်ပြခဲ့ပါတယ်။ဒီတင်ပြချက်ကိုလာမည့်လအတွင်းမှာဆုံးဖြတ်ပွဲရှိကြောင်း ANP ပါတီမြောက်ဦးမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးဦးလာစောကအခုလိုပြောပါတဲ့ဒေါက်တာအေးမောင်တင်ပြထားတဲ့စာမှာသူ့အပေါ်ပုဂ္ဂိုလ်ရေးတက်ခိုက်တာတွေရှိနေပြီးပါတီဝင်မှာရံပက်အတွင်ဆောင်နေတာတွေရှိနေကြောင်းနဲ့ဒီလိုစည်းလုံးမှုပြုတ်ကွဲမှုအတွက်မိမိမှာတာဝန်ရှိကြောင်းနှုတ်ထွက်စာမှာဖော်ပြထားပါတဲ့ဒီလိုနှုတ်ထွက်စာတင်တဲ့အပေါ်မှာဦးဦးလာစောကအခုလိုသုံးသပ်ပါတဲ့
ကျွန်တော်တို့နိုင်ငံရေးပါတီတွေကလေ တကယ် institution ကောင်းရတာမဟုတ်ဘူး institution မကောင်းနိုင်ငံပါတီဆိုပေမဲ့ကိုယ်ယူခံကိုယ်ဟုတ်နိုင်ရလို့ဒီနေ့လာကြတဲ့စီ faction တွေရှိတယ်အဲ့ဒီ faction တွေကိုအကုန်လုံးအကြမ်းလုပ်ပြီးလို့ရှိဖို့တော့ဘူးကြတာတော့တော်တော်လေးခက်တဲ့အလုပ်ပဲအဲ့ခက်တဲ့အလုပ်ပေါ်မှာစိတ်တော့ရှိရမှာပေါ့ဗျာနော်သူက
ENP ပါတီဥက္ကဋ္ဌနှုတ်ထွက်စာတင်တဲ့တင်ဟာရခိုင်ပြည်သူတွေကိုအာအာတင်စေပြီးပါတီတွင်ဖြစ်ပျက်နေမှုအခြေအနေကိုစိတ်ဝင်စားမှုတွေမြင့်တက်စေခဲ့ပါတယ်ဒီလိုနှုတ်ထွက်စာတင်တဲ့အပေါ်ရခိုင်ပြည်သူတဦးကသူ့အမြင်ကိုအခုလိုပြောပါတယ်ဟိုလက်ရှိအခါရတနာရဲ့အခြေအနေတွေအမျိုးကြီးမျိုးဖြစ်နေတဲ့ကြားထဲမှာကာမျိုးသားပါတီရဲ့အနေနဲ့ဟောပြရစ်စောင့်ဖို့မလုပ်ပဲနဲ့
ဒီတိုင်းလို့ပြည့်ရှိနှုတ်ထွက်တော့ရဲ့ဆိုတဲ့အမြင်မှာကြတော့တလူကြီးခံစားတော့ဘာဖြစ်လို့တော့ကောင်းဆောင်တယောက်ကတကယ်ကြီးတွေလုံးဝကိုမထိနိုင်လို့လားဒါကိုတက်ပြီးတော့မလုံနိုင်တော့ဘူးလားဆိုတဲ့အမြင်တွေတော့ကျွန်တော်တို့စဉ်းစားတဲ့ရှင်တို့ရောက်တာပေါ့နော်စစ်တွေမျိုးကန်တူးကလည်းသူ့အမြင်ကိုအခုလိုပြောပါတယ်ဒီခိုင်းတတိတကူကတော့ဒီလိုမျိုးအဖြစ်မျိုးတဲ့စီယုံကိုရှိနေခြင်းလေဆိုတ
ကျွန်တော်ဇင်ကစတင်လို့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီး2010ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရပါတယ်2014ငါးရွေးကောက်ပွဲမှာတော့မန်အောင်မြို့နယ်ပြည်ညွှတ်လွှတ်တော်ကိုယ်စားလှယ်အဖြစ်ရှင်ပြန်ရမှာရှုံးနိမ့်ခဲ့ပြီး2015ခုဂျပြရွေးကောက်ပွဲမှာအမ်းမြို့နယ်ပြည်သူလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံထားရသူဖြစ်ပါတယ်
ရန်ပြည်ပို့ထားတာဖြစ်ပါတယ်။ဖီအိုရီကနေဗဒူးနေညနေခင်းစီစဉ်ကိုဆက်လက်ပြီးတော့တရရထုတ်လွှင့်ပေးနေပါတယ်။တောတာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ်ဖီအိုရီအမေရိကန်တန်ညာဘက်9:00နာရီစနေနေ့အချိန်မြန်မာဘာသာစီစဉ်တွေမှာဆိုရင်တော့မြန်မာလူထုနဲ့ကျမကြီးဦးကျော်စံသားရဲ့မြန်မာရေးတုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစရွေးကိုနားဆင်ကြပါလို့ရှိပါတယ်။
ကတ်လက်ခရီးရန်သာသနာပိုးရမင်းကြီးဖရန်စစ်ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောကြားရမှာတော့ငြင်းငြင်းပြန်လည်သိမြင်ရေးတိုက်တွန်းမင်ကြားသွားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုရဲ့ဒဏ်ရာတန်ချက်တွေကိုရရှိခံစားနေရသူတွေအများပြားရှိနေတယ်ဆိုတော့ကိုသိရှိထားတဲ့အကြောင်းနဲ့မြန်နိုင်ငံရောမြန်နိုင်ငံနဲ့ဒဏ်ရာတန်ချက်တွေကိုပါအမျှော်မြင်ရှိရှ ကတ်လက်ခရီးယံဘာသာဝင်ထောင်နဲ့ချပြီးမင်းညာတွေကကြိုတင်ဆောင်ဆိုင်နေကြတာပါ။ပုံရမ်းမင်းကြီးကဒီနေ့မှာပဲရန်ကုန်မြို့မှာတန်ခါနာရကဆရာတော်နဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံအနှံ့ပြားကကတ်လက်ခရီးယံခရယုံဆရာတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ကမှာတော့ရခိုင်ပြည်နယ်ကပြစ်ကတ်တွေကြောင့်တိုင်းနယ်ချီတဲ့ဒုက္ခသည်တွေထွက်ပြေးခိုလုံနေကြတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းပုံရမ်းမင်းကြီးခရီးဆက်မှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုတီရအောင်ပြင်နိုင်တယ်လို့ဆိုတဲ့တိုက်ချင်းပြစ်မစ်ဆိုင်တုံးတစ်စင်းကိုမနစ်အင်္ဂါနေ့ကအောင်မြင်ပြုလုပ်နိုင်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံပိုင်ဒေသခံကဒီကနေ့ဗုဒ္ဓနေ့အစောပိုင်းမှာပဲဟွာဆောင်50မစ်ဆိုင်တုံးကိုအောင်မြင်စွာပြုလုပ်နိုင်ခဲ့တဲ့အကြောင်းကိုကြေညာလိုက်တာဖြစ်ပါတယ်။စီးရဲနိုင်ငံက9နှစ်နီးပါးကြာပြည်တွင်းစစ်ဆုံးသက်ရေးကုလသမဂ္ဂကဦးဆောင်တဲ့ညီညာရေးဆွေးနွေးပွဲမှာစီးရဲဆူရဆစ်စက်ညီနေသူတွေဒီကနေ့ပါဝင်ဆွေးနွေးလိုက်မယ်လို့ညွှန်လင်းရပါတယ်။ကုလသမဂ္ဂ290စတက်ဖန်တမက်ဆူရနဲ့စီးရဲတိုက်ခိုက်အုပ်စုကိုတွေ့ဆုံပြီးမနေ့ကကပဲညီညာရေးဆွေးနွေးပွဲတွေကိုဂျနီဗာမြို့မှာစတင်လိုက်တာဖြစ်ပါတယ်
။တရင်ကြီးချက်ကိုကိုအောင်လည်းဦးကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ခင်ပြည်တွေဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick တဲ့ရဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။Fury American တဲ့ညပိုင်းမှာဘာသာစီစဉ်လေးကိုည9:00 ထိ9တိုမီတာ24.55တိတူကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ရုပ်မြင်သံကြားစီစဉ်လေးကိုလည်းည9:00မှာ Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။သောတာရှင်ပေါင်းကို2ပဲကျေးဇူးတင်ရှိပါတယ်။ကျမရှင်လိုက်ကြပါစီရှင်။
This program has come to you from the Voice of America, Washington.